Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့တင်းညံအကြုံနေ့မနေ့ခင်းဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ် April 13ရက်စနေမနေ့ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတိုမီတာ3249လိုင်းလမီတာ190တို့ကနေမနေ့6နာရီနဲ့9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီများဒါပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ဗျကျွန်တော်ကညီညာရေးပါအခုမနေ့ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်များ
ထောက်ပံ့ရေးထရက်ကားတွေဂါဇာထဲဝင်လာတဲ့ဗီဒီယိုအစ္စရေးကပြသထားပါတယ်။ American, Japan, Philippines အုပ်စုဖွဲ့ခြေလှမ်းမှုကိုတရုတ်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်။1982မြန်မာနိုင်ငံသားဥပဒေကို NUCC ကပယ်ဖျက်လိုက်တဲ့အတွက်မလေးရှားအကြံပေးအဖွဲ့ကချီးကျူးလိုက်ပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်တွေကစစ်ဘေးရှောင်တချို့နေရပ်ပြန်ပြီးတော့ရိတ်ခါယူတုံးမှပျောက်ဆုံးနေတဲ့အကြောင်းသတင်းပေးပို့ချက်တကားစကိုင်းတိုင်းကမ်ပလူကပစီကြီးမှာလူအစုလိုက်အပြုံလိုက်သေဆုံးခဲ့ရတဲ့လေကြောင်းတိုက်ခတ်ခံခဲ့ရပြီးတနှစ်ပြည့်အခြေအနေဒါပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘယ်လိုသုံးသပ်ရေးသားနေကြလဲဆိုတာကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်မျိုးသီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွေသိပ်ပံတဲ့ဤပညာကဏ္ဍတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်များ။အခုရင်ဆုံးတော့ဒီကနေ့မနေ့ထက်တန်းအောင်သတင်းတွေကိုကိုညာဝင်းအောင်ကတင်ဆက်ပါမယ်များ။
မင်္ဂလာရှိတဲ့တင်းညံကာလဖြစ်ကြပါစေခင်ဗျာနိုင်ငံတကာသတင်းတွေနဲ့စတင်ကြပါစေဂါဇာဒေသအတွက်ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့လမ်းကြောင်းအစ်ကနေလူသားချင်းစာနာမှုပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်အစ္စရေးအစိုးရရဲ့ဒေသအတွင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ COGAD ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ပစ္စည်းတင် truck ကားတွေဂျာဇာပရင်းနဲ့ညနဲ့တောက်ကြနေပြီးမှာဂါဇာဒေသအတွင်းဝင်ရောက်လာတာကိုဖော်ပြပါတယ်အစ္စရေးကာကွယ်ရေးဝန်ကြီးဌာနနေဇာဂိတ်အာနာပိုင်းနေနဲ့လုံခြုံရေးတာဝန်ခံတွေက Karen Sharon နေဇာဂိတ်မှာပစ္စည်းတွေကိုစစ်ဆေးပြီးမှ truck ကားပေါင်း213စင်းကိုဂါဇာဒေသတွင်ပေးဝင်ခဲ့တာဖြစ်ပါတယ်အစ်စ်ဖွင့်ပေးခဲ့တဲ့ဒီနေဇာဂိတ်ကပစ္စည်းတွေတင်ပို့ခွင့်ပြုတဲ့ဗီဒီယိုနဲ့ပတ်သက်ပြီး writer နဲ့ AV သတင်းဌာနတွေကစစ်မှန်မှုရှိမရှိအတည်မပြုသေးပါဘူးတစ်ချိန်တည်းမှာပဲဂါဇာတောင်ပိုင်းကခံယူနေမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့ Duration အဖွဲ့ကအဲ့ဒီကဆေးရုံနဲ့ဆေးကန်းတွေမှာလူနာတွေအတွက်အောက်ဆီဂျင်အပြင်ရေနဲ့မီးပါမရတော့ပဲရေစိုးစွန့်တဲ့စနစ်လည်းပျက်စီးနေပြီးဆေးရုံလည်းပတ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့တောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါလေ။သုံးနှစ်တည်းဝင်လာပြီဖြစ်တဲ့ Russia Ukraine စစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲတွေအတွက် 2022 ခုငြိမ်းချမ်းရေးအဆိုပြုချက်မူကြမ်းကိုအခြေခံပြီးစတင်နိုင်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတောက်ကြနေအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီဆိုပြုချက်မူကြမ်းကို2022ကတူရကီကဂျာဝင်ညီနိုင်မှုနဲ့အစ္စတန်ဘူးဆွေးနွေးပွဲမှာတင်ပြခဲ့တာပါညဉ့်ညံရေးဆွေးနွေးပွဲတွေဟာတစ်စုံတစ်ခုပေါ်အခြေခံဆွေးနွေးရလေရှိသလိုအခုဆွေးနွေးပွဲစတင်ဖို့လဲဒီမူကြမ်းကိုသုံးနိုင်တယ်လို့ရုရှားအစိုးရပြောခွင့်ရကပြောပါတယ်ဒီဆိုပြုချက်တည်းမှာယူကရိန်းအနေနဲ့ဆက်ပြီးဘက်မလိုက်ပဲတီးခြားရပ်တည်ဖို့အပြင်ယူကရိန်းစစ်တပ်ပမာဏကိုအကန့်အသတ်လုပ်ဖို့ပါဝင်လာဖြစ်ပြီးဆွေးနွေးပွဲပြတ်သွားခဲ့တဲ့နောက်ဒီငင်းငင်းရေးအစီအစဉ်လဲဆက်မလုပ်ပဲထားခဲ့တာပါဒီငင်းငင်းရေးဆွေးနွေးပွဲမှုဟာလွန်ခဲ့တဲ့နှစ်နှစ်ကပြုလုပ်ခဲ့တာဖြစ်တဲ့အတွက်အခုပြုလုပ်မဲ့ဆွေးနွေးပွဲအသစ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့ဖြစ်ရပ်အများအပြားကိုပါထည့်သွင်းစဉ်းစားရမှာဖြစ်ကြောင်းလဲပက်စကော့ဖ်ကပြောပါတယ်ရုရှားသမ္မတပူတင်ကလည်းယူကရိန်းရုရှားငင်းငင်းရေးဆွေးနွေးပွဲကို2022မူကြမ်းပေါ်အခြေခံစတင်တင်တယ်လို့ကြားသံရင်းနေမော်စကိုမှာဘယ်လာရုစ်သမ္မတလူကာရှန်ကိုနဲ့တွေ့ဆုံဆွေးနွေးစဉ်မှာပြောကြားခဲ့တယ်လို့ရုရှားသတင်းတွေမှာဖော်ပြပါရခင်ဗျာအခုကျင်းပတော့မယ့်ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိဘယ်လ်ဂျီယံအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့ဘယ်လ်ဂျီယံဝန်ကြီးချုပ်အလက်ဇန်ဒရာဒီခရိုကတောက်ချာနေမှာပြောကြားပါတယ်ဥရောပပါလီမန်လွှတ်တော်အမတ်တွေဟာငွေလက်ခံပြီးရုရှားအတွက်ဝါရဖြန့်ပေးနေတယ်ဆိုတဲ့တိုင်ကြားချက်တွေထွက်လာတဲ့နောက်ပိုင်းအခုလိုစုံစမ်းတာဖြစ်ပါတယ်ယူကရိန်းကိုပံ့ပိုးမှုရော့ပါးသွားအောင်လုပ်တဲ့ရုရှားလိုလာတဲ့ကွန်ရက်အဖွဲ့ဟာဘယ်ဂျီယံအပါအဝင်ဥရောပနိုင်ငံအများအပြားမှာလှုပ်ရှားနေကြောင်းဘယ်ဂျီယံထောက်လှမ်းရေးကလည်းအတည်ပြုပြောထားတယ်လို့ဝန်ကြီးချုပ်ဒီခရိုကပြောပါတယ်ရုရှားဘက်ကတော့အခုလိုအနောက်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာဂျာဝင်နှောက်ယှက်တယ်ဆိုတဲ့အလားတူဆွဆွဲမှုတွေအတွက်ညှင်းဆို့ထားပါတယ်အခုလည်းဇွန်လ6ရက်ကနေ9ရက်နေ့အထိကျင်းပမယ့်ဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်ရုရှားအပေါ်ဆွဆွဲပြောဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဘယ်ဂျီယံဝန်ကြီးချုပ်ကတော့ဥရောပနိုင်ငံတွေရဲ့ယူကရိန်းအတွက်ထောက်ပံ့မှုတွေရော့ပါလာအောင်လှုံ့ဆော်နေတဲ့သဘောလိုမြင်ကြောင်းပြောကြားပါတယ်
FM တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13 5.40kHz 8.13 5.51kHz 5.89 နဲ့လိုင်းလမ်းမီတာ190kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့စနေမနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်မြဝတီမြို့ကစစ်စခန်းကိုစွန့်ခွာထွက်ပြေးလာတဲ့ခလာယာ295တပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ချည်ရေးတရာအမှတ်နှစ်အနီးမှာရှိနေကြတဲ့နေရာကို KNL PDF ပူးပေါင်းတပ်ဖွဲ့တွေက AB စနေရက်နေ့ညနေမှာဒရုန်းတွေနဲ့ဘုံကျဲပြီးတော့တရာနီတိုက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမှာတခုတည်းကျန်နေတဲ့ခလာယာ295စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်စခန်းကိုစွန့်ခွာထွက်ပြေးခဲ့တဲ့စစ်သား100ကျော်လောက်ဟာမနေ့ကစပြီးထိုင်းမြန်မာနယ်စပ်ကချစ်ချည်ရေးတရာအမှတ်နှစ်အနီးမှာကရိုချင်းတူးပြီးတော့စခန်းချထားတာဖြစ်ပါတယ်။ထိုင်းဘက်ကလည်းမြန်မာဘက်ကနယ်စပ်ဖြတ်ကျော်ပြီးလက်နက်တွေကြားရောက်လာမှာကိုစိုးရင်တဲ့အတွက်တရာ1နဲ့တရာအမှတ်နှစ်ဘက်မှာလုံခြုံရေးအပြည့်ယူထားပါတယ်။ထောင်ထဲချီတဲ့မြဝတီမြို့ကန်တွေကတော့မဲဆောက်ဘက်ကိုထွက်ပြေးလာနေစေဖြစ်တယ်လို့နယ်စပ်ဒေသဒီငင်အေဂျင့်ရင်းနဲ့ပြည်သူတွေဘေးကင်းလုံခြုံရေးအတွက်ကရင်အမျိုးသားအစည်းအရုံး KNU ကဆက်လက်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်း KNU ကနေတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံသားဤဝန်ကြီးပမ်ပရီဘဟီဒာနူကာရာကတော့နေဆက်အခြေအနေအပြင်မြန်မာနိုင်ငံဘက်ပဋိပက္ခတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်တဲ့အကြောင်းပြောဆိုထားပြီးဤဝန်ကြီးကိုယ်တိုင်လည်းနေဆက်ဒေသကိုတွားရောက်ခဲ့တာဖြစ်ပါတယ်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရဲ့ဒုတိယအကြိမ်ပြည်သူညီလာခံကနေ1982မြန်မာနိုင်ငံသားဥပဒေကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တာအတွက်မြန်မာနိုင်ငံဆိုင်ရာမလေးရှားအကြံပေးအဖွဲ့ကကြိုးဆိုကြောင်းEP 12ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒီဥပဒေထဲမှာရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ကန့်တတ်ထားတာပါဝင်နေပြီးအခုလိုခွဲခြားမှုပါဝင်နေတဲ့ဥပဒေမျိုးကိုဖျက်သိမ်းဖို့ဆုံးဖြတ်တာဟာအလုံးပါဝင်ပြီးညှိနှိုင်းမှုရှိတဲ့ Federal Democracy စနစ်စီဦးတည်နေတယ်လို့မလေးရှားအကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌ Syed Hamid Elba ကပြောဆိုလိုက်တာပါဒါအပြင်ဒါဟာပြည်သူ့စံနှုန်းနဲ့အညီထွက်ပေါ်လာမဲ့အနာဂတ်မြန်မာပြည်အတွက်ဒီမိုကရေစီလုပ်ငန်းပုံမခိုင်မာစေမဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းသူကပြောပါတယ်စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေကိုပြည်သူတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေအပါအဝင်စုပေါင်းတိုက်ဖျက်ဖို့ဒီညီလာခံကနေမဟာဗျူဟာချမှတ်ခဲ့တာအတွက်လည်းသဘောတူကြောင်းဆယ်ဒ်ဟာမစ်ကပြောပါတယ်ဒီညီလာခံကချမှတ်ခဲ့တဲ့ရလတ်တွေနဲ့အကြံပြုချက်တွေအတွက်မြန်မာနိုင်ငံဆိုင်ရာမလေးအကြံပေးအဖွဲ့ကအသိမှတ်ပြုကြောင်းနဲ့Federal Democracy စာရန်ပါအချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဥဆောင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးမှုတွေပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမှာဖြစ်ကြောင်းမလေးအကြံပေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာတောင်တရုတ်ပင်လယ်ပြင်ဒေသမှာတရုတ်ရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီး Washington DC မှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိဒါနဲ့ American သမ္မတဂျိုးဘိုင်ဒန်တို့ရဲ့ပြောကြားချက်တွေကိုတရုတ်အစိုးရကပယ်ချကြောင်းနဲ့အမေရိကန်ဂျပန်ဖိလစ်ပိုင်တို့ရဲ့ပူးတွဲပြီးတော့ဒေသတွင်းနိုင်ငံရေးကစားမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားဤဝန်ကြီးဌာနကတောက်ကြနေမှာတုံ့ပြန်လိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်ရဲ့လုံဆောင်မှုတွေဟာအန္တရာယ်ရှိပြီးရန်လိုမှုရှိကြောင်းသုံးနိုင်ငံရဲ့ကြေညာချက်မှာဖော်ပြထားတာဟာအခြေခံအချက်တွေကနေလွဲနေတယ်လို့တရုတ်နိုင်ငံသားဤဝန်ကြီးဌာနရဲ့ပြောခွင့်ရမွန်နင်းကပြောကြပါတယ်။တရုတ်ဟာကမ္ဘာမှာမဟာဗျူဟာရအကြီးဆုံးစိန်ခေါ်နေတဲ့နိုင်ငံဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရဲ့အမေရိကန်လွှတ်တော်မေခွန်းမှပြောကြားချက်ကိုကန့်ကွက်ကြောင်းနဲ့တကယ်တမ်းဒေသရင်းတည်ငြိမ်မှုအတွက်စိန်ခေါ်နေတာကအမေရိကန်နဲ့ဂျပန်တို့ရဲ့စံဝန်ငယ်လေးထဲမှာပဲရှိနေကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
စနေမနေ့ထိတ်တန်းသတင်းတွေကိုကိုညံဝင်းအောင်ကကြီးညာပေးကြတာဖြစ်ပါတယ်ခင်ဗျာအခုကဆက်လို့သတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေစက်တိုက်တင်ဆက်သွားပါမယ်မြန်မာသတင်းပေးပို့ချက်တပုတ်နဲ့ဆက်တင်ပါတယ်ခင်ဗျာရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီပြန်လာချိန်မှာပျောက်ဆုံးသူတချို့ရှိနေတယ်လို့စစ်ဆောင်သူတွေနဲ့မိသားစုဝင်တွေကပြောပါတယ်ပျောက်ဆုံးသူအများစုကလူငယ်လူလက်ပိုင်းအရွယ်တွေဖြစ်ပြီးတော့လက်နဲ့ချီပျောက်ဆုံးနေတာပါဒီကြောင့်သတင်းပေးပို့ထားချက်ကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ခင်ဗျာ
စီဆိုင်မြို့နယ်ထဲမှာစီးရီးအခြေအနေကြောင့်ဇန်နဝါရီလ23ရက်နေ့ကစပြီးဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြတာဖြစ်ပါတယ်။တိုက်ပွဲငြိမ်သက်နေချိန်မျိုးမှာကိုယ်နေအိမ်ကိုပြန်သွားပြီးပစ္စည်းသယ်ယူကြသူတွေတဲကတချို့ဟာပစ္စည်းသွားယူရင်းပဲပျောက်ဆုံးနေတာမျိုးကျုံလာရတယ်လို့စီဆိုင်ဒေသခံတဦးကပြောပါတယ်။အဲ
ရက်ကြလာတာနဲ့ညာရက်ခါပြတ်တော့နေရာကိုပြန်ပြီးတော့ ရေခါပစ္စည်းတွေပယ်ရတာပေါ့ပယ်တဲ့အခါငါတောက်ဆုံးနဲ့လူတွေရှိတယ်ပေါ့နော်အဲခဏနေအချင်းတော့20နဲ့30ကြားမှာရှိတယ်ပေါ့အဲအဲ့ဒီမှာတချို့လေပြန်ရောက်လာတဲ့လူတွေလည်းရှိတယ်ပေါ့နော်အဲတချို့လေတည်ဆုံးသွားတယ်လို့သိရတယ်ပေါ့လူတွေကိုပြန်ဝင်လို့တောက်ဆုံးတည်ဆုံးနဲ့လူပေါ့ငါတော့အချင်းတော့အသက်80နှစ်ကနေ30ကြာလူတွေတောက်ဆုံးတာများတာပေါ့များတာတော့
စီဆိုင်မျိုးထဲမှာစစ်ကောင်စီအဖွဲ့တွေရှိနေပြီးတော်လိုင်းရေးတပ်တွေကတော့မြို့ရဲ့အနီးဝန်းကျင်မှာရှိနေတယ်လို့လည်းပြောပါတယ်။လုံခြုံရေးအခြေအနေဆိုးဝါးနေတဲ့ကြားကပဲဒေသခံတွေကတော့ဒီကနေ့အချိန်ထိသူတို့ရဲ့နေအိမ်တွေကနေပစ္စည်းတွေကိုသွားပြီးတည်ယူနေကြတာပါ။အသက်28နှစ်အရွယ်သားဖြစ်သူဟာနေအိမ်မှာပစ္စည်းပြန်ယူရင်ပျောက်ဆုံးနေတာဖြစ်ပြီးသားဖြစ်သူကိုအခုချိန်ထိရှာမတွေ့သေးဘူးလို့ဖခင်တဦးကပြောပါတယ်။
အစားငလန်းငါရစေလို့ရှိတယ်ဗျကျွန်တော်လည်းအမလုံးလုံးစရံဘာလို့မတရားဒီဦးဗျာလောလောဆယ်လူအားသွန်းသွားတာလို့ကြားလို့ကြားတာပဲကျွန်တော်လည်းအများကုလုံးကိုကျွန်တော်လည်းကြာရဖို့ဆုတောင်းပေးပါတယ်ဗျာမ
ဆစ်ရှောင်နေသူအများစုကတောင်ကြီးနဲ့အနီးတဝိုက်မှာနေထိုင်ကြတာဖြစ်ပြီးတချို့ကအိမ်ပြန်တဲ့လမ်းမှာပဲပျောက်ဆုံးနေတာလို့ပြောပါတယ်လက်ရှိမှာတော့ဆစ်ရှောင်ဒေသခံတွေဟာတောထဲမှာဖြစ်တယ်လို့နေနေရတာဖြစ်ပြီးသူတို့ဟာစားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းအတော်လိုအပ်နေတယ်လို့ဆစ်ဆောင်နေသူတဦးကပြောပါတယ်
။ကျွန်တော်ကိုယ်တိုင်လည်းဆစ်ဆောင်တယ်လေ။ကျွန်တော်ကတော့တောင်ကြီးမှာနေပေါ်မှာနေလာဆိုတော့တင်ပြန်အပင်ရှိလာပါဘူး။တောင်ကြီးဝန်းကျင်ကျွာရီမှာနေတဲ့ဆစ်ဆောင်ကတော့စားရိတ်တော်ကြီးကတော့အရင်ခက်ခဲတာလေ။ကြာလာတာနဲ့ညသူတို့ရဲ့ဒီစားနပ်ရိက္ခာတကတော်တော်လေးကိုအချိန်ကြီးဆိုးရတဲ့အနေအထားရှိတာပေါ့။ကျမရေဆောင်ဆောင်မှုအပိုင်းနဲ့ကြည့်နေတဲ့ဖြစ်ဆောင်မျိုးစနစ်တကျနဲ့ဒီကူညီတဲ့ကျမရေအဖွဲ့အစည်းကဒီနေ့ဆိုလို့မရှိတော့ဘူ
းစီဆိုင်မြို့နယ်ထဲမှာစစ်ကောင်စီနဲ့ပုံအမျိုးသားလွတ်မြောက်ရေးတပ် PNLA အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေမြို့ကိုစွန့်ခွာပြီးထွက်ပြေးနေရတာနှစ်လကျော်နေပြီဖြစ်ပါတယ်အခုချိန်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်မနေပေမဲ့လည်းပြန်လည်ဝင်ရောက်ပြီးနေထိုင်သူတော့လုံးဝမရှိသေးဘူးလို့လည်းပြောပါတယ်။တက်စစ်မီးလည်းမရပဲတောက်တုံးရင်မရတယ်လို့နေထိုင်သူမရှိတဲ့အတွက်အစားအသောက်ပစ္စည်းရောင်းချသူလည်းမရှိတာကြောင့်နေအိမ်ပြန်ဖို့အဆင်မပြေဖြစ်နေကြတာပါ။တချို့နေအိမ်တွေမှာတော့ပစ္စည်းတွေခိုးယူတာကိုခံနေရတယ်လို့ကိုယ်နေအိမ်ကပစ္စည်းကိုသွားပြီးပြန်ယူသူတချို့လည်းပျောက်ဆုံးနေတာဖြစ်ပါတယ်။
နောက်ထပ်သတင်းပေးပို့ချက်တစ်ခုနဲ့ဆက်ပါမယ်ခင်ဗျာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်တာကြောင့်လူပေါင်း100ကျော်အစုလိုက်ပြုံလိုက်သေဆုံးခဲ့ရတဲ့ပစီကြီးချေးရွာကဒေသခံတွေဟာတနှစ်ပြည့်သွားပြီမဲ့စိုးရင်ကြောင်းကြမှုတွေနဲ့နေထိုင်နေရတယ်လို့ပြောပါတယ်ပစီကြီးချေးရွာလေကြောင်းတိုက်ခိုက်မှုတနှစ်ပြည့်အခြေအနေကိုကိုရဲမုံကပြောပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့2023ခုနှစ်ဧပြီလ17ရက်မနက်7နာရီအချိန်ကသခိုင်းတိုင်းကမ်းဘလူးခရိုင်ပစီကြီးချေးရွာကပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ဘွဲကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲဆက်တနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ရပါတယ်။ကြီးရွာရဲ့အုပ်ချုပ်ရေးရုံးဖွင့်ဘက်မှာအကြွေးမွေးနဲ့ဧည့်ခံတို့ရွာသူရွာသားတွေအပြင်အနီးပတ်ဝန်းကျင်ကရွာတွေကဒေသခံတွေပါရောက်ရှိနေခြင်းတိုက်ခိုက်ခံရတဲ့အတွက်အခုလိုအစုလိုက်အပြုံလိုက်သေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်ခံရမှုဟာအခုဆိုရင်တနစ်ပြည့်ပြီလည်းဖြစ်ပါတယ်။တနစ်ပြည့်သွားပြီဖြစ်ပေမဲ့ဒေသခံကြီးရွာသားအချို့ကနေအိမ်တွေကိုပြန်နေကြပေမဲ့အများစုကတော့နောက်ထပ်အဖြစ်ဆုံးကြုံလာရမှာကိုစိုးရိမ်နေတဲ့အတွက်တောတောင်တွေထဲမှာယနေ့အထိနေထိုင်နေရတော့မှာအချိန်ကာလတစ်နှစ်ပြည့်ပေမဲ့သူတို့ကြုံတွေ့နေရတဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပစီကြီးကျွာဒေသခံသူဖြစ်တဲ့ဦးသိန့်ဆွေကအခုလိုပြောပါတယ်
။ရွာနဲ့မကြီးမဝေးတွေမှာတော်တယ်မှာနေထိုင်ကြတာ။ရွာတွေကိုလည်းမနေရကြဘူး။ညာကျွန်တော်တို့ဘာမှမတတ်နိုင်တော့ဟိုဘယ်လိုပဲလို့ကျဉ်းနှံ့မှုမရှိဘူးဆိုတော့လေကျွန်တော်တို့ကဘုံမှမသာမမတတ်နိုင်တာယူဗျာအဲ့တော့ကျွန်တော်တို့ခါတော့ခါစားရတော့ဗောဗျာလေရင်တက်လာတဲ့ခါမှတော့ကျွန်တော်တို့ကလေးလူကြီးအကုန်လုံးပေါ့လေဟိုကြောက်လန့်နေကြတယ်အဲ့ဒါတော့ဖွဲ့ ठी ပါတယ်ဘာလို့လဲဆိုကျွန်တော်တို့ကဂျုံတွေးလာရတယ်ဗောကျွန်တော်တို့ရောအဖွဲ့ ठी အကြောင်းစိတ်ကတော့ကျွန်တော်တို့လည်းရရှိတဲ့ပုံကိုယ်လေးတွေနေ့စဉ်လည်းကပြောနေကြကြလို့လေလေရင်တော့တက်လာတဲ့ခါတော့အဲ့ဒါတော့ကြောက်တယ်ကိုယ်ဆိုရင်ကျွန်တော်တို့အဲ့ရဲ့ရောက်တော့မှရွာထဲမှာလူတို့လူတွေတော့မလုပ်ကြဘူ
းစစ်တဲ့ရဲ့လေကြောင်းပြစ်ခတ်မှုအတွင်ဥသိန်းဆွေရဲ့ရောက်ဖမြေးတွေအပြင်ဆွေမျိုးတော်ဆက်သူအတော်များများတိတ်ဆုံးခဲ့ရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကပစီကြီးကျွရမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြင် KIA အဖွဲ့တို့ရောက်ရှိစုဝေးနေတဲ့အတွက်စစ်ဘက်ပြစ်မှတ်အဖြစ်တိုက်ခိုက်ခဲ့ရလို့သတင်းထုတ်ပြန်ပါတယ် လက်ရှိအချိန်မှာတော့စာဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားနေကြပေမဲ့ဒီဖြစ်ရဆိုးအပေါ်ယနေ့အထိမေ့ပျောက်မရသေးဘူးလို့လည်းဒေသခံသူကပြောပါတယ
်။အားလုံးကတော့တန်တန်နဲ့ထွက်တာကဟိုဒီနေ့ပြည့်သွားတော့လည်းပဲအချိန်ကြာသွားတော့လည်းပဲဒီမိသားစုဝင်တွေဆုံးရှုံးရတဲ့ပုံမှာမှာတော့ဟိုအများအောင်မိနေတာတွေမေ့ပျောက်သွားတာတော့မရှိဘူး။ဒါပေမဲ့ဟိုတနေ့အသက်တွေရက်ဒီရေဆက်ပေါက်ရေးအတွက်တော့လှုပ်ရှားနေရတာရှိတယ်။ဒီထဲမှာတော့အများအမ်းပဲဟိုဒါတွေကထိတ်လနေတယ်ပေါ့နော်။နောက်တစ်ခုကအဓိကတရားခံဖြစ်တဲ့ဒီစစ်ကောင်စီကိုတော့ဟိုလုံးလုံးမပြေနိုင်တဲ့ပုံစံလေးပေါ့နော်။အသက်ရှင်ရက်ဒီရေးအတွက်လုံအောင်ပုံမှန်လုပ်နေပြီလေ။ဒီထဲမှာတော့မေ့ပျောက်လို့မရဘူးပေါ့။
ဒီဖြစ်ရဆိုကြီးမှာကြန့်ရှိတဲ့မိသားစုဝင်တွေဟာတနစ်ပြေဖို့ရက်ပိုင်းအလိုမှာတိတ်ဆုံသွားသူတွေအတွက်ကောင်းမွန်ကုသိုလ်လုပ်ပြီးအမြဝေဒါတွေကိုအကျဉ်းချုပ်လုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံတော်သမ္မတရုံးကတော့ဒီပစီကြီးဖြစ်စဉ်အပါအဝင်နိုင်ငံတော်ဝန်ကစစ်ကောင်စီရဲ့ရုံးလုံနဲ့ရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးထိခိုက်ဒေဆုံးသူတွေအနေနဲ့မိသားစုဝင်တွေအတွက်တရားမျှတမှုပြန်လည်ရယူပေးနိုင်ဖို့အစွမ်းကုန်ကြိုးစားသွားမယ်လို့ပစီကြီးဖြစ်စဉ်တနှစ်ပြည့်ဧပြီ17ရက်မှာသတင်းထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားပေမဲ့ပစီကြီးဖြစ်စဉ်မှာကြန့်ရှိခဲ့တဲ့မိသားစုဝင်တွေကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့ဒီဖြစ်ရဆိုးကြီးကိုယနေ့တိုင်မေးပြရပဲတတိယအောက်မေ့နေတယ်လို့ဒေသခံတွေကတညင်တညွတ်ထဲပြောကြပါတယ်ခင်ဗျာ
။ကုဆလဘီကဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုတင်ပြပါမယ်ခင်ဗျာ။ဦးကျော်ဇန်သားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်။
ကူရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံဆိုင်ရာကုလအထုသံအဖြစ်ရွေးချယ်ခံရတဲ့ဂျူလီဘစ်ရှော့ပြည်အလားလားအနာထင်းချုပ်မှုယိုယွင်းလာတဲ့စစ်ကောင်စီနောက်ဆင်းပါဖြစ်နိုင်တယ်လေ။နောက်ကင်းထန်နေတဲ့မြန်မာနိုင်ငံပြည်တွင်းစစ်ကာလမှာတရုတ်ကဘယ်လိုဝင်ကစားနေတယ်လဲဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဒီချာမှာဥစွာပြောပြဖို့ရွေးချယ်ထားတာကတော့ဂျူလီဘစ်ရှော့ An inspired choice as UN Special Envoy ဂျူလီဘစ်ရှော့ကမြန်မာဆိုင်ရာကုလအထုသံဖြစ်ခန့်လိုက်တာဟာအတက်စရာကောင်းတယ်ဆိုတဲ့ခေါင်းစဉ်နဲ့ Martin Penner's ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ louisinstitute.com ကထုတ်လုပ်ပြောပြမှာပါခင်ဗျာ
။1988ဆီယနာသိမ့်ပြီးဂျင်းကားဆလို့မပြေမလည်ခဲ့တဲ့မြန်မာပြည်ပခါအတွက်ကုလသမဂ္ဂအထုသံကိုစက်စစ်တရားကိုခန့်လိုက်တဲ့ဆိုတဲ့ကိစ္စဟာသုံးသပ်သူတွေအတွက်ဖိအပ်တဲ့ဘွယ်ဖြစ်မှာမဟုတ်ဘူး။2018ဆီယနာသိမ့်ပြီးရဲ့နောက်စစ်ဆန်နေရေးဆိုတာဟာမပြောအပ်တဲ့စကားလုံးလုံးဖြစ်လာခဲ့တယ်။ဒါပေမဲ့စစ်ဆန်ရေးမီဒီယေးရှင်းဆိုတဲ့ကိစ္စဟာဖိတ်တံပိုးထားခြင်းမခံရပေမဲ့မြန်မာနိုင်ငံမပြိုကွဲမပျက်စီးပဲဖြစ်ပေါ်နေတဲ့စစ်ကိုအဆုံးသတ်နိုင်ဖို့ဆိုရင်စစ်ဆန်နိုင်မှုပုံစံတစ်မျိုးမျိုးတော့လိုအပ်မှာဖြစ်တယ်။စစ်ဘိုလ်ချုပ်တွေအရေးနိုင်လက်နိုင်ချမဲ့ဆိုရင်တောင်အဲ့ဒီသဘောတူညီချက်တွေစစ်ဆန်ဆွေးနွေးနိုင်ရမှာဖြစ်တယ်။သူရဲ့စစ်သားတွေအရသာအဖြစ်ပြန်လဲရောက်ရှိနိုင်ရေးအတွက်လည်းပဲစစ်ဆွေးနွေးရမှာဖြစ်တယ်လို့ဆိုပါရစေ။အခုလက်ရှိအခြေအနေဟာဂျာဝင်စစ်ဆပ်ဖို့အချိန်မတန်သေးလို့ဆိုနိုင်ပေမဲ့စစ်ဆပ်ရေးဆိုတာဟာရေးပိုက်ကောင်းလို့ပိတ်လိုက်ဖွင့်လိုက်လုပ်နေလို့မဖြစ်ဘူး။အခြေအနေရရကိုမှန်မှန်ကန်ကန်နားလည်သဘောပေါက်အောင်ဆက်ဆံရေးပုံမှန်ကောင်းမွန်လာအောင်အချိန်ယူတည်ဆောက်ရတာဖြစ်တယ်။အခွင့်အခါကိုစောင့်ဆိုင်းရမှာဖြစ်တယ်။နောက်ကုလသမဂ္ဂအထူးသံဟာနှစ်ဖက်ပြန်လည်ဆွေးနွေးရတဲ့ဆိုရင်ပုံပြီးထူကြတာကနှစ်ဖက်ကိုယ်စားလှယ်ပြန်လည်ဆွေးနွေးရင်သူတို့ဟာသူတို့ဘက်ကလူကျင်တဲ့အချက်ကိုပဲအလေးထားဆွေးနွေးရမှာဖြစ်တယ်။ကုလသမဂ္ဂအထူးသံဟန်ကတော့အားလုံးလက်ခံနိုင်တဲ့ဘုံလူအချက်ကိုစံထားတဲ့အတွက်ကုလသမဂ္ဂအထူးသံကပုံမူလူလားအတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအရင်ကုလအထူးသံတွေဟာ personality လို့ခေါ်တဲ့ကိုယ်ကြီးကိုယ်သွင်းနဲ့ချင်းကပ်ပုံချင်းကန်နေအထုပ်ပေါ်မှာမူတည်ပြီးချုပ်ငင်ချင်းခံရတယ်ဆိုတော့ဂျူလီဘစ်ရှော့ရဲ့လာလာကိုကြွတွဲရမှာတော့ခက်တယ်။ဒါပေမဲ့သူကနိုင်ငံသားရေးဝန်ကြီးဟောင်းပြောက်နေတဲ့တန်တမာရေးရာဒူးအစင်းပြင်းတယ်။နိုင်ငံတော်တွေ့ကြုံပုံမှုများပြတယ်။ညီညာရေးဒီမိုကရေစီရင်းနဲ့လူ့အခွင့်အရေးစံကိုအလေးထားခံယူထားတဲ့ဩစတြေးလျနိုင်ငံသားတယောက်လည်းဖြစ်တယ်လို့ဆိုပါတယ်။အကြီးဆုံးကတော့သူဟာအနှင်းနဲ့တောင်းကိုဘယ်လိုချင့်ကလှုပ်ဆောင်လာမလဲဆိုတာပဲဖြစ်တယ်။မြန်မာစစ်တပ်ဟာမကြုံစူးအခက်ကြုံနေရပေမဲ့စီဘုတ်ကျုပ်တွေလက်နဲ့ချဖို့အပျော့ဆွဲလုပ်နိုင်မယ်လို့မထင်သင့်ဘူး။ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်ထားပြီးအပြောင်းလဲဖြစ်နိုင်မဲ့အခြေအနေကိုကြဲကြဲပြန့်ပြန့်ရှုမြင်ရမယ်။စနစ်တကျမှန်မှန်ကန်ကန်သဘောပေါက်ရလိမ့်မယ်။စိတ်ရှည်ဖို့သူသိပြီးဖို့လည်းအများကြီးလိုအပ်တယ်။အခုမြန်မာနိုင်ငံအခြေအနေဟာမီဒီယေတာလို့ခေါ်တဲ့ကြောင်းဝင်စစ်ဆက်သူတက် facilitator ချောချောမွေ့မွေ့ဖြစ်အောင်လှုပ်ဆောင်ပေးနိုင်သူလိုအပ်နေတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကိုဆင်ញင်တိုက်ခိုက်နေတဲ့သူတွေအကြားတိုင်းပြည်အရေးတူညီသောအမြင်ရရှိစေဖို့ပ ပုံရံသူစစ်ကောင်စီကိုတိုက်ခိုက်တာအပြင်အချင်းချင်းအကြကွယ်လွှတ်မှုမျိုးစုံကိုအခြေခံသဘောတူညီရအောင်လဲထောက်ခံအထောက်လှုံ့ဆော်ဖို့လိုအပ်တယ်ပြည်တွင်းပြည်ပမှာရောက်ရှိနေတဲ့မြန်မာတွေရဲ့စာနာမှုပြဿနာကိုလည်းပုံမိုထိရောက်ရောက်ပူးပေါင်းဖြေရှင်းကြဖို့အင်ဂျင်နီယာနိုင်ငံတော်တိုက်တွန်းရမှာဖြစ်တယ်လူလူပြည်ချုပ်အနေနဲ့ကုလသမဂ္ဂအတွင်းမှုဂျုံနဲ့အဖွဲ့ဝင်အရေးကြီးနိုင်ငံ Honduras grip on power weakening and what next for its leadership? Rebecca Radcliffe, The Guardian, trends about Songbao. UK.news.yahoo.com, Tundo Pio Bialua. Second, the Atinaza, Adiga Gondoye, Mio, Miaurigo, Lesolaya, Pidelu, Taikan, we are Pionijare. Taha, Deuneza, India Nezana, Yakampina, Duma, a church and Nemi, Miabia, Sunsum, Lelogaya, Piden, now, that I Sunsumam, who were Pide. D. Sunsum, who were young. Sibuayin at Mahabuwa Yada, Tikai Nina Yumakawe, Sibu Jodu at Sayazia, through Sidari Ja Dosa Chisia Le Hode, Pujumuji Mian Rai Blau Jaja, Sella Yapin Tamle Surale, Megon Husia Chilare, Rusunsunare Nemi Rigu, Sidaha, Majagin Jamain and Yelongam Sibu, Yangu Manle Nibiro Sare, Lebu Desire Sagove, Sidaga Trinja Nandore. Sidaha, Chumbi, Chumbi, Sayan, if you met. And I was through a swag in Tanai mess, where I sit there, Yenema, Nena Sanjan Silagera. Afghanistan, my Gabu Jasun, the road, just so met, a chain of Hovi Rulo. I see ye, Pritipaka Lila, when my Jambi Richard Horse will cook up for Biavare. Dai Dabi met, Sidaha, Semi Vima, Yenin Yapi, Bu Yilara. ဒီအရင်နိုင်ငံကြောင်စစ်တပ်ရဲ့စစ်တပ်ရဲ့အထူးခိုက်ကြဆုံမှုနဲ့နေပြည်တော်နိုင်ငံရဲ့ဘော်ခဲရဲ့ခက်လာနိုင်မှုပဲဖြစ်တယ်စစ်ကောင်စီအတွင်းပောက်ကွဲမှုဒါမှမဟုတ်ဗိုလ်ချုပ်ကြီးမေအောင်ရဲ့ခေါင်းဆောင်မှုပြိုလဲသွားနိုင်တယ်ဒီတိုင်းတော့ဆက်လက်သွားနိုင်တော့မှာမဟုတ်ဘူးလို့လည်းရစ်ချက်ထောင်ဆဲကသုံးသပ်ပါတယ်ခေါင်းဆောင်ပြောင်းလဲအတွက်စုံထင်းအတက်အစင်လာပရိုတိုကော ဖြတ်တာတွေလုပ်နေတယ်လို့ထက်ကတည်းကလည်းဆွဆွဲခံရရဲ့မြန်မာစစ်တပ်ကဖြစ်တယ်လို့လည်းဆောင်းမရှင်ကဆိုထားပါတယ်နောက်တက်လာမယ့်စေခေါင်းဆောင်ဟာကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်ရလိမ့်မယ်ပြဿနာပြလေရေးအတွက်အရှိယအမှုရှိတဲ့နိုင်ငံတကာကြိုးပမ်းနေကြပြီမဲ့မအောင်ဘူးထိုင်းဝန်ကြီးချုပ်စရက်တာသဖြင့်ကတော့မြန်မာစစ်တပ်အင်အားပြုံးညံလာတဲ့အတွက်ဆွေးနွေးနိုင်မှုစတင်ဖို့အ China tries to play all sides in Myanmar's militarizing civil war. Lucas Myers said, "Tunda je pheparen." WarOnDrugs.com ga tunu pyo pya ma ba khnya. Pigera saung ma Myanmar binin se shin nyin la ro. Ne phe su lung ga teu le ne di ko kain soe tai khai khai ja ra phit de. Myanmar san ya teu byu ha ga ne phe khwa byu ha phit de. Ba ba phit phit teu ha apo si ya ni ya me so le tbo ra byu tha shi ya phit de. 2029 ne nau pai ma phit nai de pu ni nye ja ni nye chi ni ko teu ga phan di bu lou ga de. A sit kaung si sel le shin tan yu nya tha shi bi. Democracy has renewed its hopes at the moment. At the same time, the two zero 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 Damam through a two-dwell lugin, come with her mother, Pedel, so were. ဒီအစိုးရဟာဒေါန်ဆန်စကြီးအစိုးရနဲ့သဘောတရားမတူညီတာတွေဘေးဖက်ပြီးခိုင်မာတဲ့ဆက်ဆံရေးထူထောင်ခဲ့တယ်။အဲဒီနောက်မှာစက်တင်ဘာ၁၀ကအနာသိမ့်တော်တရုတ်ဟာသိမ့်မကျေနပ်ဘူး။ကစီကောက်ဖြစ်ပေမဲ့နှစ်ဖက်စလုံးနဲ့ကမ္ဘာကြီးဆက်လက်ဆက်ဆံနေခဲ့တယ်။တရုတ်ဟာမြန်မာအရေးမှာဩဇာအကြီးဆုံးပြင်ပအင်အားစုထူဖြစ်ပြီးမပြည်တွင်းကအင်အားစုတွေကို principle and agent အကြီးကနေကိုယ်စားလှယ်ပုံစံမျိုးဆက်ဆံနေပေမဲ့ပြင်ချုပ်နိုင်မှုကတော့အကန့်အသတ်နဲ့သာရှိနေတယ်။နှစ်ဖက်အပြန်အလှန်ယုံကြည်မှုကလည်းအပြည့်အဝမရှိကြဘူး။တိုင်းသားညီနောင်သုံးဖက်ရောစစ်ကောင်စီဆက်လက်အကြံဉာဏ်နဲ့မှသာငါတို့ရုပ်ရှိမယ်ဆိုရက်တရုတ်ရဲ့ယူဆချက်ပြက်ပြက်သွားအောင်လုပ်ပြနိုင်ဖို့အရေးကြီးတယ်။အဲတချိန်ထဲမှာပဲတရုတ်ပေါ်လုံးဝပုံအော်ပြီးတော့မမီခုံမီအောင်လဲသ American Centers Asia Program
ဖေစဘွတ်ဒေါ့ကွန်/voabemis ဖြစ်ပါတယ်။ကုစလပီအပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်။မြို့သူမီကဏ္ဍနဲ့စတင်ပါမယ်။ရှာရှာပါပါကျောင်းရတဲ့နေအပြစ်ချက်တာကိုဘဝမှာမမြင်ဘူးသေးတဲ့သူတွေရှိပေမဲ့ဘယ်ကံပြည်တော်စုတက်ဆက်ပြည်နယ်ကမြို့သူမီတယောက်ကတော့သူ့ဘဝတက်တမ်းမှာနေအပြစ်ချက်တာကိုအချိန်နဲ့ဆက်မြင်ခဲ့ရပြီးပါပြီ။ဒီလိုမြင်ရဖို့သူ့ဘက်ကဘာတွေစို
ကြာကြီးနေချက်တာကိုမြင်ရတော့မယ်အားလုံးစိတ်လှရှားနေကြပြီလားအစဉ်အသက်ရောဖြစ်နေကြပြီလားလို့အသက်60တုံးနေအရွယ်မိခင်ပြောင်းစုတက်ဆက်ပြည်နယ်မှာနေထိုင်သူလက်တီရှက်ဖာရကဘူလာတဲ့ကျောင်းသူကျောင်းသားတွေကိုမေးနေတာပါဒါကတော့ဒီနှစ်2024ခုနှစ်ဧပြီလ10ရက်နေ့ကသူနေထိုင်တဲ့တက်ဆက်ပြည်နယ်မှာနေအပြစ်ချက်တာကိုမြေခွေရဖို့ရှိနေတဲ့အချိန်နေချက်တဲ့အကြောင်းကိုသူကကလေးရီကိုရှင်းပြနေတာပါ သူကတော့ကဘာတဝတ်ဒီချက်တဲ့အချိန်ပေါင်း30အထိနေရာအနက်သွားပြီးတော့ကြီးကဲပြီးပါပြီ။ကဘာကိုလှည့်ပတ်နေတဲ့လဟာဒီနေ့ကဘာကြားတက်တဲ့ကိုရောက်တဲ့အချိန်ကဘာမြေကနေကြီးတဲ့အခါလကနေကိုဖုံးလွှမ်းသွားတာကိုဆူလာအီကလစ်နေချက်တဲ့လို့ခေါ်ပါတယ်။ကဘာမြေပေါ်ကိုကျရောက်တဲ့နေရဲ့အလင်းတန်းလမ်းကြောင်းကိုလကပိတ်ဆို့လိုက်တာကြောင့်ရုတ်တရက်နေခင်ဘက်ကြီးလေးနေရာကနေအမောက်ထိဖြစ်သွားတာကိုနေအ ဖို့ဆက်စုတဲ့ချီဆောက်ကြပါရယ်ဒါကြောင့်ကိုဒီထိုင်တဲ့ရဲ့ဒီတာပါဒီချက်တာကိုတသက်တစ်ခါကြုံရဖို့ဆိုရမလွယ်ကူသလိုဘဝမှာဒီပြည့်ချက်တာကိုမပြည့်ဘူးတဲ့သူတွေအများအပြားရှိပါရယ်လက်တီရှာဖာရယ်ကတော့ဒီချက်တာကိုစောက်ပကြည့်ပဲပနေတိုင်းတယ်လို့သူ့ဘဝကိုဒီချက်တာနဲ့တိုက်တာနေထိုင်သွားဖို့အထိရည်မှန်းထားတဲ့သူဖြစ်တယ်လို့ပြောပါရယ
် It's just such a feeling in my soul that I'm so grateful to be there and so happy to see it
အဲ့လိုနေရာမျိုးမှာရှိခွင့်ရပြီးတော့မြင်ခွင့်ရတာတိတ်ကိုကျေးဇူးတင်တဲ့ခံစားချက်မျိုးနှလုံးသားကအလိုလိုကိုဖြစ်နေရပါဒီလိုမြင်တွေ့ရတာခံစားရတာကိုသဘောကျဆွေးနွေးနေတယ်လို့ပါပဲစက္ကန့်ပိုင်းမိနစ်ပိုင်းလေးပဲဖြစ်ဖြစ်ဒီလိုအချိန်မှာစက်ကြောလာကြီးထဲမှာရှိနေရတာဒီလိုရှိနေတာကိုခံစားရတာကိုပဲနှစ်သက်ဆွဲလန်းနေတာပါနောက်တစ်ချိန်တွေးခွင့်ရဖို့လဲကျမကတော့စီစဉ်သွားမှာပဲကျမဘဝကိုနှီးချက်ချင်းနဲ့ပဲတိုင်းတာသွားမယ
် This is flares from the sun. You know the sun is a big ball of energy in the sky, right? Okay.
ဒီနေ့2024ခုနှစ်ဥပလာ၈ရက်နေ့ကလေးချက်ပြီးလေးမိနစ်ခွဲလောက်အပေါက်ချသွားတာကိုအမေရိကန်ပြောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းသန်းတဲ့ချီစောက်ကြီးခွေရခဲ့ပါတယ်။အမေရိကန်ပြောင်စုမှာလုပ်ခဲ့တဲ့ခုနှစ်တစ်ကနောက်ဆုံးအချိန်ဒီချက်ကတော့ကထက်အခုတစ်ချိန်အပေါက်ချတာကပိုကြပါတယ်။ ကျုံတော့ကျုံရဲ့အခွင့်အရေးကိုလူတိုင်းတွေ့ပြီးခန်းစားရစေချင်တယ်လို့ဖရဂါပြောပါတယ
်။ So the motto is no child left inside. So that's what
ကျမရဲ့ဆံဘုတ်ကဘယ်ကလေးမှဒါကိုမမြင်ဘူးဆိုတာမျိုးနောက်ကြမကြံစရာဘူးမမြင်ဘူးတဲ့သူမရှိစရာဘူး။ဒါကြောင့်စာတင်ချောင်းတွေလုပ်ငန်းခွင်တွေမှာဒါကိုစိတ်ဝင်တစားနားထောင်ခြင်းတွေသူတွေရှိတဲ့နေရာတွေမှာနေချက်တဲ့အကြောင်းတွေကိုတွားပြီးတော့ပြောပြတယ်ကျမရည်ရွယ်ချက်ကဒီကြောင်းကိုလူတွေပို့ပြီးတော့တည်လာဖို့နဲ့ရှာရှာပါပါမြင်တွေ့ခွင့်ရမယ့်အချိန်ခါကျရင်ဒါကိုသူတို့လက်လွတ်မဆုံးရှုံးရစီဖို့ပါပဲ
။ဧပြီလ၈ရက်နေ့ကဒီပြည့်ချက်တာကို Faraday ထိုင်တဲ့ Texas ပြည်ထောင်ကဒီအကောင်းဆုံးပြေခဲ့ရတာပါ။ဂျုံနောက်ဂျုံရဲ့အခွင့်အရေးမှုမိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့ကြည်ကြတာတချို့နေချက်တာကိုမြင်ခွင့်မရတဲ့ပြည်နယ်ကလူတွေဆိုရင်လည်းမြင်နိုင်တဲ့နေရာအထိတကူးတကန့်လာကြည့်ကြတာတွေကိုလှုပ်ကြတဲ့အခြေမျိုးဖြစ်ပါတယ်။ဖယ်ရယ်ကတော့သူ့ဘဝမှာနေချက်တာကိုမြင်ရဖို့အတွက်ခရီးရှင်နေပြီးတကူးတကန့်လိုက်ကြည့်ခဲ့တဲ့အချိန်တွေကမနေတော့ပါဘူး။ကမ္ဘာနေရာဘယ်ဒီသားမှာပဲဖြစ်ဖြစ်နေချက်တဲ့နေရာကိုသူရအောင်သွားခဲ့တယ်လို့ဂုံယူပြီးပြောတတ်ပါတယ
်။ So my first one in North America was the 1991. My second one in North America.
နေချက်တာကိုပထမဆုံးကျွန်မတွေ့ဘူးတာက1990ခုနှစ်တုန်းကမြောက်အမေရိကမှာပါ။ဒုတိယအချိန်ကတော့2019ခုနှစ်အဲ့ဒါလေဒီမြောက်အမေရိကတိုက်မှာပဲဆိုတော့အခုတစ်ချိန်ကတော့ဒီမှာမြင်ရတာတတိယမြောက်ပေါ့ဥရောပမှာတော့တစ်ချိန်သွားကြည့်ဘူးတယ်ပြီးတော့အာဖရိကမှာက2ချိန်ဩစတြေးလျမှာ3ချိန်အန်တာတိကကိုသွားပြီးတော့ကြည့်ခဲ့တာက2ချိန်အာရှမှာ3ချိန်အင်ဒိုနီးရှားကိုအာရှနဲ့ထည့်ရမယ်ထင်တယ်အဲ့ဒါလေတစ်ချိန်ပါမယ်အခုပြောနေရတာအချိန်20ပြည့်ပြီလားတော့မသိဘူးအိုးဘယ်ဟုတ်အောင်လဲသမုဒ္ဒရာကြီးနှစ်ခုလောက်ကနေလဲကြည့်ခဲ့ဘူးတယ်Atlantic သမုဒ္ဒရာတွေကနေ Pacific သမုဒ္ဒရာအလယ်ကနေလဲနေချက်တာတွေကိုကြည့်ဘူးတယ်။ကုန်းမြေပေါ်ကကြီးပဲကြီးခဲ့ပူတာမဟုတ်ဘူး
။ဘဝမှာအကြောင်းမျိုးမျိုးကြောင့်အခက်ခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်ရတဲ့အချိန်မျိုးမှာတော့နေချက်တာကိုသူကတော့ရအောင်သွားကြည့်ခဲ့တဲ့သူပါ။
I have had a couple things in my life that were kind of challenges. One is when my first husband died in 2010.
ကျမဘဝမှာစိန်ခေါ်မှုလို့ပြောမယ့်အခြေအနေနှစ်ချိန်လောက်ကြုံခဲ့ရတယ်။တစ်ခုက2010တုန်းကကျမအမျိုးသားဆုံးသွားတဲ့အချိန်ပေါ့။အဲ့ဒီနှစ်ဇွန်လမှာသူဆုံးတာပါ။အဲ့ဒီနှစ်တုန်းကတောင်အမေရိကမှာနေအပြည့်ကျက်တာကိုတွေ့ခွင့်ရမယ့်အချိန်။ဒါပေမဲ့သူ့ကျမကြီးအတွက်လုံပန်းနေရတော့အဲ့လိုသွားဖို့အတွက်လေရင်လက်မှတ်ကြိုးပြီးတော့ဝယ်တာလဲဘာမှမလုပ်နိုင်ခဲ့ဘူး။နောက်တော့သူဆုံးသွားပါတယ်။သူနဲ့အတူသူ့အိမ်မဲတွေလည်းဆုံးပါသွားပြီလို့တွေးမိတယ်။ဆိုတော့ကျမရောကျမအိမ်မက်တွေဒီအတိုင်းပဲဆုံးရှုံးပြစ်လိုက်မှလားကျမအဆုံးရှုံးမခံဘူးလို့စဉ်းစားလိုက်ပြီးတော့အဲ့ဒီ2010တုန်းကလေနေချက်တာကိုကျမတယောက်ထဲရအောင်မိုးသွားကြည့်ခဲ့တယ
်အခုဆိုရင်နေချက်တာကိုအချိန်20သူတွေ့ခဲ့ရပြီပါပြီနောက်ထပ်နေချက်မဲ့အချိန်တွေကိုလည်းသူလေ့လာမှတ်သားထားပြီးအသက်ရှင်နေတဲ့ရွေးကတော့ရအောင်သွားကြည့်ဖို့လည်းစီစဉ်ထားပါတယ
် Well this is my vision board for my lifeI want to see
ဒါတော့ကျမဖြစ်ချင်တဲ့ရည်မှန်းချက်တွေကိုဖော်ပြထားတဲ့ပုံပြကြီးပေါ့ကမ္ဘာမြင်မြင်နှစ်ပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုကျမမြင်တွေ့ခွင့်ရခြင်းနဲ့ဆိုတော့2010ကနေ2060အထိနေချက်မဲ့အချိန်တွေကိုဒီမှာမြေပုံနဲ့ပြထားတယ်ဒါကိုအခုရောနောင်ရောမကြာခဏပြန်ပြီးတော့လေ့လာတယ်ဒီတစ်ချိန်တော့ကြည့်ခဲ့ပြီးပြီဘယ်ဟာကတော့နောက်တစ်ချိန်ကြည့်ဖို့စောင့်ရမယ်ဆိုတာမျိုးပေါ့
နေချက်တာကိုလိုက်ကြည့်ဖို့ဘလောက်အထိဆွဲလန်းတယ်လဲဆိုရင်တော့သူချစ်ရတဲ့သူ့ရဲ့ဒီလက်ရှိခင်ပိုးကိုတော့ဦးစားပေးထိတ်ဆုံးနေရမှာမထားနိုင်တဲ့အထီးပါပဲလို့လဲဖရက်ကပြောပါတယ
် So he's right now the center of my life except for eclipses I did put
the ညတာကလွဲလို့ကျန်တဲ့အရာအားလုံးမှာတော့သူဟာကျမဘဝရဲ့အထီးကရှည်ဆုံးနေရမှာရှိပါတယ်ညတာကိုတော့သူထည့်ပိုးပြီးတော့အရေးကြီးတဲ့ဦးစားပေးနေရမှာထားရုံပဲ
ပထမခေဘိုးဆုံးပါသွားခဲ့ပြီးတဲ့နောက်နောက်ထပ်လက်တွဲပေါ်တယောက်ရှာတဲ့အချိန်မှာလဲသူကနေချက်တာကိုလိုက်ကြည့်ဖို့အယူမှုခုံမိသူတယောက်ဆိုတာကိုကြိုပြီးတော့ပြောခဲ့ပါတယ်။သူအဲ့လိုဖြစ်နေတာကိုနားလည်နိုင်တဲ့သူသူနဲ့အတူလိုက်ပါခံစားပေးနိုင်တဲ့သူကိုကန့်ကောက်ထောက်ပါစွာနဲ့ရှာတွေ့ခဲ့တယ်လို့လဲဆရာကပြောပါတယ်
။ After my first husband passed, I put myself on eHarmony a year later.And on my eHarmony profile
ပထမအမျိုးသားကွယ်လွန်ပြီးတော့ eHarmony site ပေါ်မှာကျမတစ်နှစ်လောက်လက်တွဲပေါ်ရှာခဲ့ပါတယ်ကျမကိုကျမလည်းကျမနောက်ဆုံးတည်တဲ့နေ့အထိကဘာမြေပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုမြင်တွေ့သွားခြင်းနဲ့သူဖြစ်တယ်လို့အဲ့ဒီမှာရေးတင်ထားပါတယ်နောက်ထပ်တွေ့မယ်လက်တွဲပေါ်ကဘလူးဖြစ်မလဲဆိုတာတော့ကျမလည်းမသိနိုင်ဘူးလေဒီတော့ကိုအကြောင်းကိုအလိုပဲဖော်ပြခဲ့တယ်ပြီးတော့ကျမတိလိုက်တာကလူတော်တော်များများဒါကိုမခံစားတတ်တဲ့သူတွေပေါ့ကျမကိုစိတ်မနှံ့ဘူးလို့ထင်ကြတာပဲခံစားဘူးတဲ့သူတချို့ကြတော့လေနေချက်တိုင်းလိုက်ကြည့်ဖို့ပေးဆက်ရတဲ့အခြေအနေ ငွေကုန်ကြီးကြဒါရီကိုတီတော့အနာမကတ်ချင်ကြဘူးဒါပေမဲ့ဒန်နီယယ်ကတော့ကျမအကြောင်းကိုအွန်လိုင်းပေါ်မှာဖတ်ကျမတင်ထားတဲ့ဗီဒီယိုတွေကိုကြည့်ပြီးတော့ကျမကိုသဘောကျတဲ့အကြောင်းပြောလာတယ်ကျမကိုဆက်သွယ်လာတယ်ဒီတော့အဲ့ဒီကလေးကကျမတို့အတူတူရှိလာတာဟာအခုချိန်ထိပါပဲ
2014ဧပြီလ8ရက်ကတော့သူတို့စတိပေါင်းတဲ့ဝေဝေးလလန်ခီးထွက်ဆရာမလို့ပဲ Texas ပြည်နယ်ထဲမှာပဲပြပဆုံးချိန်ဒီချက်တာကိုကြီးရကြတာပါအရင်တို့ကတော့ဒီချက်တဲ့နိုင်ငံတွေကိုလေရအစစ်စစ်စီးကုန်းတွေရေတံဖျက်ပြီးတော့သွားခဲ့ရတာပါဒီချက်တာကိုမြင်ရဘူးသိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပေမဲ့လေဒီပညာဖွံ့ဖြိုးမှုသိပ္ပံရှိခဲ့အခြေတွေတော့ကတာတယ်လူတွေအထွတ်မှာဒီချက်တာကိုခက်ခက်ခဲခဲတွက်ချက်ကြီးခဲ့ရတာလို့လေဖာရဲကပြောပါတယ်
You know, you don't have to be I'm not a scientist, but I love science. I love what it does for us.
ဒါ ውጪ ဘို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပါဘူး။ကျမလည်းသိပ္ပံပညာရှင်မဟုတ်ဘူးလေ။ဒါပေမဲ့သိပ္ပံပညာကိုတော့ကျမနှစ်သက်ပါတယ်။သိပ္ပံနည်းကျတွက်ချက်မှုတွေကိုသဘောကျတယ်။ Texas ပြည်နယ်မှာနောက်ဆုံးနေကျခဲ့တဲ့1888ခုနှစ်တုန်းကအချက်လက်တွေကိုပြန်ကြည့်ရင်နေကျမဲ့အချိန်ကို geometry, သင်္ချာနဲ့ sextant တွေကိုသုံးပြီးတော့ကျယ်ရရဲ့တင်နီယာတွေကိုလိုက်ပြီးတော့တွက်ချက်ခဲကြတာပါအဲ့ဒါတွေကိုကျွန်မသဘောကျတယ်အခုကတော့ဖုန်းကြည့်ပြီးတော့နေကျက်တဲ့အချိန်ကိုပြောနိုင်တာပေါ့လေဒီလိုနီးပညာတိုးတက်လာတာကိုလည်းကြိုက်ပါတယ်အခုဆိုရင်နေကျက်တာကိုမြင်ရဖို့1990ခုနှစ်လောက်တုန်းကလောက်မခက်ခဲတော့ဘူးနီးပညာကြောင့်အလုံးကပိုးပြီးတော့လွယ်ကူသွားပါတယ
်နေကျက်တာကိုမြင်ရဖို့ယူသွတ်တဲ့ဖရက်အတွက်လောလောဆယ်တစ်တွေအတွေ့ဘယ်ဒီဟာဘယ်ဒီသားပါပေးချင်ဒီချက်ပဲစူရာတွေကိုပတ်သားထားပြီးပြည့်ထွေခွေရဖို့ကိုလည်းပြစ်ထားတဲ့သူပါသူသာအသက်300နှစ်အထိနေခွင့်ရမယ်ဆိုရင်ကမ္ဘာပေါ်မှာနောက်ထပ်နေချက်တာကိုအချိန်30လောက်ထပ်ပြည့်ခွေရအောင်ပါပါအဲ့ဒီလိုပြည့်ခွေရဖို့အချိန်အားလူအားဝေးအားများကြီးစိုက်ထုတ်ရအောင်ပါဖြစ်လို့သူရည်မှန်းတဲ့အတိုင်းသာဖြစ်လာရင်တော့သူဟာဒီချက်တာကိုအချိန်90အထိချိန်ခွေရပဲထူးထူးခြားခြားအမျိုးသမီးဖြစ်လာလိမ့်မယ်။စူရာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကတော့ဒီမှာပဲရထားဝယ်ပြုပါရှင်။စမကူတူချေးပါ။နောက်တော့ပါပြန်ဆုံပါဦးမယ်ရှင
်။သူတားဆောင်တဲ့အမေရိကန်တခွင်အစီအစဉ်နဲ့ဆက်အောင်ပါဗျာ။အမေရိကန်ပြည်တော်စုထက်တန်းကျောင်းတွေမှာအင်္ဂလိပ်စာပြင်သက်ဆိုင်ရာမိခင်ဘာသာစကားသင်ကြားပေးတဲ့အစီအစဉ်1600လောက်ရှိပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်နဲ့ Washington DC မှာသက်ဆိုင်ရာလူမျိုးလိုက်မိခင်ဘာသာစကားသင်ကြားပေးသူတွေမှာအခုဆိုရင် Minnesota ပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမယ့်အစီအစဉ်လည်းပါဝင်လာပါတယ်။သုတဆုံတဲ့ American တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ခင်ဗျာ။
မင်းဆိုရပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွင်မှကရင်ဘာသာစကားစတင်သင်ကြားပေးတော်မှာပါလွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားသင်ကြားနိုင်ဖို့စီစဉ်ခဲ့တာဖြစ်ပြီးခုခါသင်ကြားပေးနိုင်မယ့်ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်သင်ကြားပေးတော်မှာပါ
အများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသိုလ်ဆရာမကြီးတယ်ရတယ်เนาะအများမျိုးတက္ကသိုလ်ဆရာမကြီးတဲ့အခါကျတော့ကရင်ကင်းစားကျွမ်းကျင်ရတယ်။နောက်ပဲကင်းဟောစာကင်းစကားကင်းစားကျွမ်းကျင်တဲ့အခါကျတော့ဟောစာဒီသိခက်ခက်ရှိပါလို့နော်ဒီမှာနောက်ဒီမှာရောက်လာတဲ့အခါကျတော့သူတို့ဟောစာကျောင်းတက်ခွင့်ရတယ်နော်ကျောင်းတက်တယ်နောက်ပြီးတော့တက်တူတက်တယ်တက်ပြီးတော့ဟောစာဒီသူတို့ဖွဲ့ရပါရနောက်ပြီးတော့ဟောစာကျောင်းဆရာဟောစာလိုင်စင်တက်ခပြန် PAM ရတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတာပါနော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရဲလွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါတယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့သူတို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့သူတို့ဟောစာဒီအဲ့ဒီဟောစာကင်းစားတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့ဆိုရတယ်ဟောစာအားပြတော့ပေါ့နော်အဲ့ဒါသူတို့ဟောစာဒီကင်းစားပါတာကိုဟောစာများများယူမှာပဲကျွန်တော်လည်းဒီ subject session ဟောစာကျောင်းမှာဟောစာပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟောစာလုပ်လို့ရပါတယ်နော်ဒီကျွန်တော်တို့ဒီမှာဟောစာကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟောစာဒီlazing အစည်းအဝေးရှိတာပေါ့နော်ကျောင်းသားပြီးတော့ကျောင်းသားတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်ပြီးကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်အခဲလို့ရှိတယ်ခက်ခဲတော့ဟောစာကြော်ပန်းနေမှုကျွန်တော်တို့ဟောစာ plot outside ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခု ပြလာပြီးအလုပ်လုပ်ရပြီးဟောစာအဲဒီမှာပြပြီးဒီလိုသင်ကိုရှိပြီးအဲ့ဒီအချိန်အဲ့ဒီအချိန်နေဒီချိန်နေဒီရောက်လာရောက်လာတဲ့ခါကျတော့ဟောစာကျတော့ဟောစာတို့အာကျောင်းသားများတွေပြပြကျောင်းသားတွေပြပြဟောစာတိုက်တွန်းလို့ရတာပေါ့နော်နောက်တော့ကျတော့တို့ဒီအာကိရင်စာကိရင်စကားကိရင်ဘာသာဟောစာဒီကျွန်တော်တို့တေမာပဲ
ကျွန်တော်ဟောစာနော်နော်နောက်တာနောက်ဟောစာမျိုးဆက်တဲ့ဟောစာကျွန်တော်ရရွေးရင်ကြည့်ဖို့စပ်ပေးပါလားစကားဟိုဟောစာဒီနိုင်ငံမှာဟောစာပြောင်းလို့ဟောစာပြောင်းမလဲထိတ်ထိတ်ဟောစာထိတ်တယ်လို့ရမယ်နောက်ဟောစာသူတက်မရှိအောင်ဟောစာလုံးလုံးလို့ရအောင်ပေါ့နော်အဲ့လိုပေါ့နော်
အခုလို့ကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့ခက်ခဲတွေကို George တော်မူကအခုလိုပြောပြပါရယ်အဓိကအကြီးဆုံးအခက်ခဲကဟောစာဒီဆရာဆရာမအခက်ခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community မှာဟောစာဆရာဆရာမရှိတဲ့ခါကျတော့အဲ့ဒါအခက်ခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်တစ်ခုအခက်ခဲတစ်ခုကကျတော့ဟောစာဒီကျွန်တော်စကူးဒစ်စထရစ်ပေါ့နော်ကျွန်တော်အဲ့ဒီဟောစာပြည်ရဲ့ဌာနနေပြီးတော့ကျွန်တော်ဟောစာဒီပါတာရတစ်ခုအနေနဲ့သတ်မှတ်ပြီးတော့ဟောစာတင်ယူ
ဒီမှာတခြားကွန်မြူနတီတွေလည်းကျူးရှိမယ်နောက်ပြီးတော့ဒီမှာတခြားကွန်မြူနတီတွေလည်းကျူးရှိအောင်ပေါ့နော်ဟောစာအမေရိကန်ဟောစာဒီကွန်မြူနတီကုလုံတဲ့ပေါ့စာခုရှိဇန်ဟာမင်းနီဆိုတာပြည်နယ်ပညာရေးဝန်ထမ်းတူပါ2017ခုနှစ်ကစပြီးတော့မင်းနီဆိုတာအေရှန်ပစိဖိတ်ကောင်စီဘုတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ပြည်နယ်အတွင်းကအာရှနိုင်ငံတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးတင်မော
ကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့ရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှေ့တောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်။အဲဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါ။ကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမဲ့အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပါ
။ဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါ။သင်ခန်းစာတွေဘယ်လိုရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
။ First of all, I would like to talk about how we create it.
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့သင်ယူညွှန်တန်းသူတို့တင်ယူညွှန်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကဆန်လန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုတင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမိုးမှန်သင်ကြားပေးမှာပါ။တင်ယူညွှန်တန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့ဆန်တိုင်းမှာပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်ချောင်းလုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြားခွင့်ရတဲ့အပေါ်ကျေနပ်မိကြောင်းသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ့်လူမှုအတိုင်းအဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ့်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။အမေရိကမင်နီဆိုတာကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้าလေးเจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်တယ်လို့ online တန်း တွေ ကို တော့ စိန် ဘော အထက် တန်း ကျောင်း နေ မီ မှာ ရှိ သူ တွေ အလုံး တက် ရောက် နိုင် မှာ ပါ လေလာ စမ်းစစ် ချက် တွေ အရ ဆို ရင် ဘာသာ စကား တစ် မျိုး မက ပြော သူ တွေ ဟာ စာ တင် ကြား ရ မှာ ပို ထက် မြက် တယ် လို့ ဆို ပါ တယ် ဒါ ကြောင့် အခု လို မိခင် ဘာသာ စကား ကို တင် ကြား တာ က နေ ပညာ ရေး ဘက် မှာ ပို ထူး ကျွန် သူ တွေ မွေး ထုတ် ပေး ဖို့ အထောက် ကူ ပြု ရ ရောက် ဖို့ လဲ မျှော် လင့် နေ ကြ ပါ တယ် ခင်ဗျာ
ကူရောသိပ်ပန်တဲ့နည်းပညာကဏ္ဍမှာကာဗွန်ဖိုင်ဘာရဲ့အကျိုးကျေးဇူးတွေအကြောင်းကြည့်အောင်ပါဗျာ။ပေါ်ပါပြီးတန်မဏိထက်3ဆလောက်ခိုင်ခန့်တယ်လို့တန်ကြေးလည်းမတက်တဲ့ကာဗွန်ဖိုင်ဘာဟာပါလွာတဲ့ပုံဆောင်ကဲအမြင်ပိုလီမာဖြစ်ပြီးတော့ကာဗွန်အဓိကပါဝင်တဲ့ပလတ်စစ်ပစ္စည်းတစ်မျိုးပါ။သူဟာလူတွေကိုအတော်အကျိုးပြုနိုင်တဲ့အတွက်အနာဂတ်မှာအဓိကနေရာယူလာမယ့်ပစ္စည်းလို့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ခင်ဗျာ။ဒေါခင်မျိုးသက်ကမင်းမြတ်တင်ပြထားပါတယ်။
27ရာစုနှစ်ထဲမှာတော်လူသုံးများလာတဲ့ကာဗွန်ဖိုင်ဘာနဲ့ပတ်သက်ပြီးသိကြလို့ပါဆရာကာဗွန်ဖိုင်ဘာဆိုတာဘာလဲပြောပြသေးလဲ
ကာဗွန်ဆိုတာမျိုးသွေးကနေရတာဟာဟိုတွင်မှာကြောက်မျိုးသွေးတို့ဂရက်ဖိုက်တို့ဘာလို့ရှိတော့ပေါ့သို့တော်လည်းဒီကာဗွန်အဆစ်ပေါ့ဒီအမှုတ်အဲ့ဒီကနေစပြောပြုတ်လို့တဲ့ပိုလီမာလုပ်လိုက်တယ်ပိုလီမာဆိုတာကပလတ်စတစ်လိုမျိုးပါပဲအဲ့ plastic polymer ကို composite ဆိုတော့ကျွန်တော်တို့ခိုင်မာအောင်ပြုပြင်ပြီးတော့ကာဗွန်အဓိကပါတဲ့ fiber ကိုတုံးပါတယ်အဲ့ဒီမှာဆိုတော့တကယ်တော့ကျွန်တော်သိပ္ပံကြီးကြကြပြောရင်တော့ acrylonitrile ပေါ့ acrylonitrile လို့ခေါ်ပါတယ်အဲ့ဒီ polymer ဆိုတာ polymer ဆိုကျွန်တော်ပြောတဲ့အတိုင်း plastic ပါပဲအဲ့ဒီ plastic နဲ့ပစ္စည်းကြီးတစ်ခုဖြစ်အောင်ကာဗွန်နဲ့လုပ်လို့ရတယ်ကာဗွန်နဲ့ရှီတွေအပြားတွေလုပ်လို့ရတယ်အချောင်းတွေလုပ်လို့ရတယ်ဒါကြောင့်သူ့ကိုဆောက်လို့ရေးမှအများကြီးတုံးလာတဲ့နာပါဟု
တ်ဘာဖြစ်လို့ဒီလောက်အတုံးများလာတာလဲဆရာသ
ူကဘာတကယ်တော့သူကဆောက်လို့ရေးပစ္စည်းပေါ့လေဆောက်လို့ရေးပစ္စည်းဆိုသူကအမတန်ပေါ့ပါတော့ပေါ့ပါတယ်လို့သူကလည်းခိုင်ပါပဲဥပမာဖြင့်တမဏိထက်အများကြီးပေါ့ပြီးတော့3ဆလောက်သူကပို့ခိုင်ပါကြန့်ခိုင်မှုရှိတာပေါ့အဲ့တော့သူကပို့ကောင်းတာပေါ့ပါတဲ့အတွက်လေးနံပါတ်3လို့ရတယ်ပြီးတော့ကာဗွန်ဖြစ်တဲ့အတွက်တန်ကြီးမတက်သူကကာဗွန်ဆိုတာအများအား reducing agent လို့ကျွန်တော်တို့ခေါ်ပါတယ်ဓာတ်တိုးကာကွယ်တဲ့ဟာဓာတ်တိုးရဆိုတာတန်ကြီးတက်တာပဲမတန်ကြီးတက်တာလည်းမရှိဘူးဓာတ်တိုးကာကွယ်တယ်နောက်တစ်ခုကပေါ့ပါတဲ့အပြင်ကိုသူကအဲ့တော့အပူကြတော့လဲခံနိုင်တယ်အပူကိုကာကွယ်တယ်အပူတွေကိုမဝင်လာနိုင်ဘူးအဲ့အေးကိုလည်းကာကွယ်တယ်ဒါကြောင့်သူ့ကိုလေးရင်ကိုယ်ပြည်ဒီမှာတုံးဖို့အများကြီးဟိုအတွေ့အကြုံများပြောကြတော့ပေါ့လေသို့တော်လည်းတုံးချက်တာတော့ဒီ27ရာစု3ပိုင်းပေါ်မှာ20ရာစုအကုန်ပေါ်မှာတုံးပြပါလေ
ဒီကာဗွန်ဖိုင်ဘာဘယ်တော့မှစပြီးတွေ့တာပါလဲဆရာ
သူက1800ပြည့်နှစ်အလုံးကလေးကအမဒနာမရှိတဲ့သိပ္ပံပညာရှင်တီထွင်းပါရကူသောမတ်စ်အဒီဆင်ကတွေ့တယ်ပြောတာပဲသူကသောမတ်စ်အဒီဆင်ကသူကမီးလုံးတွေလောက်တော့မီးလုံးတွေမှာဖီလမန့်ဆိုတာထဲမှာလောင်စာထည့်ရတယ်လောင်စီတဲ့ပစ္စည်းထည့်ရတယ်နောက်ဆုံးကျတော့တွေ့တာတန်စတင်ပေါ့အဲ့လိုမတွေ့ခင်မှာအခု1000ကျော်လောက်သူကစမ်းတဲ့အထက်မှာကာဗွန်ဖိုင်ဘာတွေ့တယ်အဲ့ကာဗွန်ဖိုင်ဘာကဆဲလ်လူးစ်စေကနေပဲသူလုပ်တယ်အဲ့ဒီကောင်ကတက်စစ်စီးတာအမှန်အားကောင်းတာတွေ့ရတယ်ဒီကာဗွန်ဖိုင်ဘာအတွက်ကိုသူကမှတ်တမ်းနဲ့တင်လာတယ်ဒီတော့လူတွေကတော့ပြောကြတော့ဗောခင်ဗျာဒီလောက်ပင်ပန်းလို့တာမဟုတ်ဘူးသူတွေ့ပါတဲ့ဒီကာဗွန်ဖိုင်ဘာကအမှန်အရေးကြီးတာကိုနောက်ပိုင်းမှာသိလာတယ်ဘယ်လောက်အရေးကြီးလဲဆိုရင် 1995 ခုနှစ်လောက်မှာမှဒီကာဗွန်ဖိုင်ဘာကိုအသုံးပြုနိုင်တယ်ဆိုတဲ့ဟာကိုသူတွေသိလာတယ်အဲ့တော့1800နဲ့1990ဆိုတော့နှစ်ပေါင်းအဲ့ရတော့စောပြီးတော့သူကတွေ့တယ်လူတိုင်းကတော့သိပ္ပံပညာကိုနားလည်ခြင်းမှာနားလည်မှာပေါ့သို့တော့အမှန်တန်အရေးပါတဲ့ပစ္စည်းတွေကိုထုတ်လုပ်တဲ့ကျေးဇူးရှင်တွေကိုလည်းဒီနေရာနေတော့ကျေးဇူးတင်ကြောင်းကျွန်တော်ပြောလို့ရတော့ပေါ့ဗျာ
ဒီဥပမာလေးတစ်ခုပြောပြပေးပါဆရာဘလောက်များကာဗွန်ဖိုင်ဘာဘလို့အသုံးဝင်လဲဆိုတာသိရအောင်ပါဆရာ
ကာဗွန်ဖိုင်ဘာဆိုတော့ကျွန်တော်မိုးလုံးလေးလုံးခန်းမတွေအပူကားတဲ့ခန်းမတွေကျွန်တော်တို့အိမ်တွေမှာဆိုလဲအပူတွေမထွက်အောင်ပေါ့အေးကန်းလေးလုံးမယ်ဆိုရင်လဲသုံးလို့ရတယ်အပူကာကွယ်ဖို့လဲကိုယ့်အိမ်မှာနွေးထွေအောင်လုပ်တယ်လဲကာဗွန်ဖိုင်ဘာတွေနဲ့နောက်ပိုင်းအိမ်ကြီးဆောက်လာကြတာတွေပစ္စည်းထားတဲ့ခန်းတွေလုပ်လာကြတာတွေရှိတယ်ဒါပေမဲ့အရေးအပါဆုံးကတော့ပလီရင်လုပ်တာပဲပ
ลีนมาส่วนตัวป่อเลยป่อบ้าเลยผู้ขันอะไรตัวอย่างเลยไอ้ผู้ขันเนี่ยเนี่ยปัตตาบล็อกคู่เนี่ยป่อเลยเนี่ยท้องเนี่ยสัตว์ลีเนี่ยสังจันทร์วายล่ะเนี่ยนี่มาญี่ปุ่นเนี่ยไอ้กามาพิบเจ็ดลีนมาตรวจสอบพิมพ์หัวจองจันทร์เราเบี้ยวจันทร์เลยอะไรกูอู้มันนี่เนี่ยที่เดินจากมาเลยเจ้าว่าสิตอนปัจจุบันเลยเนี่ยมาตรวจสอบพิมพ์เนี่ยปีกาวงไฟบอลเนี่ยเป็นไงเจ้าเป็นอะไรนี่บ่ เนาะอีทรีฟิฟตี้ส่วนเจ็บนิสเอลังอ่ะที่ยังจีอาซาบารูกันนี่บ่ตีโตเกียวเปียงแต่ตั้งหลายเฉยมาขี้เดียวตัวอย่างคนสักกูอู่อะไรมาบ้างแล้วตัวฮันนี่ดาลิซิสกูเส้นแล้วบ่โตเกียวฮันนี่ดาลิซิสส่วนแล้วดูดิอาจีโซลิซิสมาเว้ยไอ้เจ็บมาอามันนั้นวันช่วงนี้อะไรเนี่ยไอ้เนี่ยมาตัวเส้นตะคุยอย่างเราตัวเส้นอะไรเดี๋ยวทั้งแม้ที่เฉยมา rescue กัดเรียนดีสิอาพี่ยามุกีฬาเนี่ยกูฟังไม่ได้แต่แกเราตู้ไปทัดดามุกตัวเราไม่ยอมทัดเลยเดี๋ยวเรียนดีสิอาอาจารย์บางยังเช่นมีตัวเช่นมีตัวเราดีกว่าสกัดเรียนตีเรียปลาอะไรลูกชาวเรามันง่ายกว่ามีหลังจวนเราตีส่งมาเลยเรียนจีก็เราปีละส่งที่ปีละยัดตัวเราปีละส่งที่ปีละเช่นมาแล้วตัวที่จะได้มาได้ไข่หมูอันนั้นเปลี่ยนทางเรา เรียนดีเราไม่หลับแล้วเรียนแท้ก็รู้ต้องอย่างคนสักกูว่าอ้าออสเดียวเว้ยที่ออกมาอาจจะไม่ตีเว้ยอาจจะเสียมรอบจันทร์ฝรั่งเลยรู้เพี้ยรู้เลยรู้ที่ไรจะเข้ามาตัวอเมริกันสิการสิเดลมีอยู่เรียบร้อยเลยอเมริกันสิเดกองทัพเนี่ยไม่ก็น่าขันเลยแค่เรามาท่านเอาท่านเอาไทยทั่วสุมาตัวเดือดเจริญทั่วใครมาเรียนบ้านเนี่ยชอบเส้นอะไร อะไรเช่นมาเลยพี่ยังมีห้องเจ้าหนึ่งวิลาวหนึ่งเลยมีกูเลยเลยอู้หนึ่งเลยตัวสอเรียนเที่ยวปุ่มวิมหัวลาวพระเจ้าเลยรู้สั้นสิเลยเด็กขามาเรียนกูเลยกูกาบงไฟบ้านเนี่ยลงชาลพิษไอ้เราดีกาบงไฟบ้านรู้ต้องอยากคนสนับกูอู้ลงอย่างแต่แล้วกับเดนิวาบาร์เลยครูเมมบาร์เลยบาร์เลยตัวเรียนเรียนไม่ได้เรียนหมดอาหารเลยแต่กูเกินไหนเลยเด็กขา
แต่ไปที่สิ่งเดียวไปอาชีพอะไรอีกการบุญไฟบาเจ้าลูกเปลี่ยวลุยอะไรนอกเดียวไปอะไรตัวอย่างสิ่งที่วัวมุ่งจะลุยเปลี่ยวลุยอะไรเออที่เชื่อใจก็รอสันติยาเลยนั่นมันน่าพิจารณาเราจะน้อยยุ่งจีเดแต่ก็เข้ามาอยู่เปลี่ยวใจจริงเลยเว้ยที่เดินไปก็ติดไปในนี้เป็นยังกันนะกูที่มาเว้ยยันอะไรเว้ยสิน่ารู้แบบมาเปลี่ยนไปสองอย่าง
အခုစီစဉ်နေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေတုံသက်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကိုbambies.voanews.com နဲ့voa bambies facebook youtube စာမျက်နှာတွေမှာအချိန်မြေပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ မြန်မာစစ်တပ်ကနိုင်ငံမှာဒီမိုကရေစီနှိမ့်ချရွေးကောက်ထားတဲ့အစိုးရကိုဖျောက်ချပြီးအစိုးရခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပြီးတဲ့နောက်သုံးနှစ်ကြာမှာနိုင်ငံဟာပြည်ထနာပေါင်းစုံနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံတွင်အခြေအနေဟာဆိုရင်နိုင်ငံတကာလုံခြုံရေးကိုချင်းချောက်လာနေပြီးအထူးသဖြင့်တော့အင်ဒိုပစိဖိတ်ဒေသတွေနိုင်ငံတွေအတွက်ဖြစ်တယ်လို့ကုလသမဂ္ Yadi.
First, in the past 5 months, the Myanmar military airstrikes on civilians have increased.
Patama Chagaro, Pigare Nalada, Dwen, Yamasitae, Piadari Bo, Rejon Taikai Muha, Maza, Tula Bare. Natown said Dongunin, November Lagani, Natown Nasa Ligune, Machla, Sova, and Dema. Yamanang at Wema, Sitaga Lejon Taikai Muba, Maya, she said she changed Pudo Kabi.
ညမနိုင်ငံမှာလေးချောင်းတိုက်ခိုက်မှုတွေအပြင်လက်နက်ကြီးနဲ့ပစ်ခတ်တာတွေမိရှို့တာတွေကြောင့်လည်းတရားမဝင်အာဏာသိမ်းခဲ့တဲ့လွန်ခဲ့တဲ့3ရက်ကစလို့အိုအိမ်တွေကြောင်းနေဆေးရုံတွေဆေးကန်းတွေတာသနိကအဆောက်အုံတွေပျက်စီးခဲ့ရပါတယ်။မြန်မာနိုင်ငံမှာလေးချောင်းတိုက်ခိုက်မှုတွေကိုဟန်တားနိုင်ရဲ့အတွက်မြန်မာစစ်တပ်ကိုလေးရင်စီရရှိမှုကန့်သတ်တမ်းပြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက
နောက်မြန်မာပြည်ပခါမှာပါဝင်ပတ်သက်သူအလုံးကမြင်းမြုပ်မိုင်းတွေပို့ပြီးတော့တုံးလာတာတွေကြောင့်လဲနိုင်ငံဟာကဘာမှာပောက်ကွဲပစ္စည်းတွေအများဆုံးရှိနေတဲ့နိုင်ငံတစ်ခုဖြစ်လာနေတယ်လို့သံအမတ်ကြီးဝုတ်ကပြောပါတယ်
An average of 3 people are killed or injured every day. My landmark.
One is ya a chain ni de jong twet ni ya de Myanmar nai ngang ma thap pi jong twet ni ya de kaisa ga do mye myauk mai ne ma pauk kwe the de jwin chan sit lat ne pisi de chang ne sin pyan mya lu 3 u te so mu da ma mho le ti kai dan ya ya shi mu shi ni ba de mye myauk mai de ne sit chan pauk kwe pisi de chang a ya da ti kai te so mu a yi atwet ga ပြီးခဲ့တဲ့နှစ်အတွင်းနှစ်ဆကျော်တိုးလာတာကြောင့်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကလည်းအစိုးရခန်းစာတင်ပြထားပါတယ
်။အလုံးစုံခြုံငုံချင့်ကပ်မှုနဲ့ကမ္ဘာလုံးဆိုင်ရာအရေးယူဆောင်ရွက်မှုမရှိရင်တော့ဒီတုံးလုံးခြောက်ချားစရာအခြေအနေတွေရဲ့သားကောင်ဖြစ်ရသူအရေးအတွက်ဟာလာမယ့်ဆယ်စုနှစ်တွေအတွင်းနှစ်စဉ်နှစ်တိုင်းတိုးလာပါလိမ့်မယ်။မိုင်းရှင်းလင်းရေးနဲ့မပေါက်ကွဲသေးတဲ့စစ်လက်နက်တွေရှင်းလင်းရေးကိုချက်ချင်းခွင့်ပြုဖို့မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးကိုတောင်းဆိုပါတယ်လို့လည်းမစ္စတာဝုတ်ကပြောပါတယ်။နောက်ဆုံးအချက်ကတော့မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေသူတွေကိုလူသားချင်းစာနာကူညီမှုအကူအညီတွေတိုးပေးရမှာဖြစ်တယ်လို့သူကပြောပါတယ်။
The United States has contributed nearly $2.4 billion.
Natasha Kunega Salu, Myanmar Bangladesh ne data rin Rohingya pyatana tong pyan kain twe ye atwe American pi daw zu ga $1.4 billion thae win bi phit par de. Lu da chin sa na mu san ya a ye paw tong pyan saw ywe ye a si sin ni atwe tacha daw a lu shin ni ga le yan bon ngwe to pe ja bo chanaw lo a tat de yo pan cha par de.
ရန်ပုံငွေထက်ဝင်မှုကအရေးပါတယ်ဆိုပေမဲ့လိုအပ်နေသူတွေလူသားချင်းစာနာထောက်ကူမှုတွေကိုရရှိနိုင်မှသာအရာရောက်ပါမယ်လို့တန်မတ်ကြီးဝတ်ကပြောပါတယ်။ဒါကြောင့်လဲလူသားချင်းစာနာထောက်ကူမှုပေးသူတွေကိုအတားအဆီးအနှောက်အယှက်မရှိဝင်ရောက်ခွင့်ပြုဖို့တောင်းဆိုပါတယ်။ဒါအပြင်လူသားချင်းစာနာထောက်ကူမှုပေးသူတွေနဲ့ကျန်းမာရေးစောင့်ရှောက်သူတွေအတွေ့လုံခြုံရေးဘေးကင်းမှုနဲ့လွတ်လပ်မှုရှိရေးလိုအပ်သလိုဆောင်ရွက်ဖို့လဲတောင်းဆိုကြောင်းအမကြီးဝတ်ကပြောပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ချက်ကအမေရိကန်စိုးရရဲ့အာဘိုဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာကာစာအတွက်ထောက်ပံ့ရေးပစ္စည်းတင်ပို့ရာလမ်းကြောင်းတစ်ကနေပစ္စည်းတင် truck ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးကတောက်ချာနေမှာထုတ်ပြန်ပါတယ်။ Karen Shalom Nezak Gate မှာပစ္စည်းတွေကိုစစ်ဆေးပြီးမှ truck ကားပေါင်း213စင်းကိုကာစာထဲပေးဝင်ခဲ့တာပါ။မြန်မာသတင်းတပုတ်မှာတော့မြဝတီမြို့ကစခန်းကိုစွန့်ခွာထွက်ပြေးလာတဲ့ခလာရ295ကတပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ချည်တရအမှတ်နှစ်နီးမှာ KNLA PDF ပူးပေါင်းတပ်တွေကဧပြီလ၁၂ရက်နေ့ညနေမှာ drone နဲ့ပုံကျဲခဲ့ပြီးတရားအနည်းတဝိုက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ခလာရ295စခန်းကိုပူပေါင်းတပ်တွေကသိမ်းလိုက်ပြီးတဲ့နောက်ထွက်ပြေးခဲ့တဲ့စစ်ကောင်စီတပ်သား100ကျော်လောက်ဟာအဲ့ဒီတရားအနည်းမှာကတုတ်ချင်းတူပြီးစခန်းချထားတာပါ။ထိုင်းဘက်ကလည်းမြန်မာဘက်ကနေဆက်ဖြတ်ကျော်ပြီးလက်နက်တွေကြောက်အောင်မကိုစိုးရိမ်နေတဲ့အတွက်တရား1နဲ့တရားအမှတ်2မှာလုံခြုံရေးယူထားပါတယ်။နောက်ထပ်မြန်မာသတင်းတပုတ်ကတော့မြို့သားညညရေးတိုင်းမင်္ဂန်ကောင်စီ NUCC ရဲ့ဒုတိယအကြိမ်ပြည်သူ့ညီလာခံကနေ1982မြန်မာနိုင်ငံသားဥပဒေကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တာအတွက်မြန်မာနိုင်ငံဆိုင်ရာမလေးရှားအကြံပေးအဖွဲ့ကကြိုးစိုးကြောင်းဧပြီလ12ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီဥပဒေထဲမှာရေဂျင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ကတ်သက်ထားတာပါဝင်နေပြီးအခုလိုခွဲခြားမှုပါဝင်တဲ့ဥပဒေမျိုးကိုဖျက်သိမ်းဖို့ဆုံးဖြတ်တာဟာအလုံးပါဝင်ပြီးညီမျှမှုရှိတဲ့ Federal Democracy စနစ်စီဥတီနေတယ်လို့မလေးရှားအကြံပေးအဖွဲ့ကပြောပါတယ်ခင်ဗျာဒီမိနစ်ထိပ်တန်းသတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမော်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် VOA Website, YouTube, Facebook, Online စာမျက်နှာတွေကနေလည်းရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်။ VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။တော်တဲ့ရှင်တွေတက်ကမြမပြည်သူပြည်သားအလုံးတစ်ချင်းတင်းညံအချိန်ခါမှာဖေးရနေခင်ကျမရှင်လာပါစေကျွန်တော်ညီငယ်ပါခင်ဗျာ